college ang tet ni de American ya Myanmar noe bwa a ye twet ha 83 ya kai nong thi to la de lo BACI lo kho de Myanmar American Institute ga pyo lai ba de aku kha ma American pi rang su ya Myanmar noe bwa a ye twet ha 3 thain law shi me lo comment tha bi 2000 law ha anao ale bai pi ne de khu de phit de India na ma nei thai ne lo BACI phwe ye thau pyan cha ma phaw pya tha ba de di chang go ro ko aung aung ga pyo pya pi ma ba shin
American ရောက်မြန်မာနယ်ပယ်ရီကောလိပ်ကျောင်းတက်ရောက်မှုနှုန်းဟာ2012ခုနှစ်က43ရာခိုင်နှုန်းရှိရာကနေ2016ခုနှစ်မှာ80ရာခိုင်နှုန်းအထိတိုးလာတာကြောင့်ဒါဟာ၄နှစ်တာကာလအတွင်း83ရာခိုင်နှုန်းအထိတိုးလာတာဖြစ်တယ်လို့အင်ဒီယားနာပြည်နယ်အခြေစိုက်မြန်မာ American Institute ကကြေညာချက်ထုတ်ပြန်ပါတယ်လွတ်လပ်စွာပညာသင်ကြားခွင့်ရှိတဲ့အခြေအနေအောက်မှာလူငယ်တွေအနေနဲ့ပညာရေးကိုအလေးထားလာကြတယ်လို့မြန်မာ American Institute ဘုတ်ဖွဲ့ဥက္ကဋ္ဌဒေါက်တာရူဒင်းကပြောပါတယ
်ကျွန်တော်တို့ဗမာပြည်ကနေလာတဲ့ဒုက္ခတဲ့အနေနဲ့အမေရိကဝင်လာတဲ့အခါမှာဗမာပြည်နောက်မလေးရှားအိန္ဒိယတို့မှာအခွင့်အရေးမရရှိခဲ့တဲ့လွတ်လွတ်လပ်လပ်ပညာသင်ကြားရေးကိုဒီအမေရိကမှာရရှိတဲ့အခါမှာရှေ့ရေးအတွက်စဉ်းစားပြီးတော့ဒီကျောင်းသူကျောင်းသားတွေအင်မတန်တက်ကြွပြီးတော့သူတို့ကဒီပညာရေးကိုအသုံးခွင့်ဆိုင်စူးစမ်းလာတာတွေ့ရပါတယ်။နောက်ကျွန်တော်တို့ BACI ကလည်းသူတို့တက္ကသိုလ်တွေဝင်နိုင်အောင်ကျွန်တော်ပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးပါတယ်။
အိန္ဒိယနာပြည်နယ်ကပညာရှင်တွေနောက်ဒီတခြားလူမှုနယ်ပယ်တွေကအဖွဲ့ဝင်တွေပေါင်းပြီးစည်ရင်းပြုစုတာဖြစ်တယ်လို့ဒေါက်တာရူဒင်းကအခုလိုဆက်ပြောပါတယ
်။ဒီတိုင်းပေါ့နော်။ reality နှစ်လကိုကျွန်တော်တို့ဗမာပြည် high school ကျောင်းသားတွေကျောင်းအားတဲ့အချိန်မှာအဖွဲ့6ဖွဲ့ခွဲပြီးတော့သူတေသနာကျွန်တော်တို့လုပ်ခိုင်းပါတယ်။ American တက္ကသိုလ်ကဆရာဆရာမတွေဦးဆောင်ပြီးတော့
2000ခုနှစ်ကနေစလို့ American ပြည်ထောင်စုကိုဝင်ရောက်လာသူမြန်မာနယ်ဘွားအရေးအတွက်ဟာ36000ကျော်လောက်ရှိပြီးအဲ့ဒီထက်က2000ခွဲကတော့ Indiana ပြည်နယ်မှာနေထိုင်ပါတယ် BACI အဖွဲ့အခြေစိုက်ရာ Indiana Police မြို့မှာတော့10000ခွဲလောက်နေထိုင်ပြီးတော့ Indiana ပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ Fort Wayne မှာလည်းမြန်မာနယ်ဘွား3ခန်းနီးပါးနေထိုင်ပါတယ်ရွှေပြောင်းအခြေချနေထိုင်သူအများစုကတိုင်းရင်းသားတွေဖြစ်တယ်လို့ဒေါက်တာရူဒင်းကပြောပါတယ်
ဒီ10000ခွဲလောက်မှာကျွန်တော်ချင်းလူမျိုးက90ရာခိုင်နှုန်းလောက်ရှိပါတယ်။အဓိကတော့ဒီစစ်အစိုးရလက်ထက်မှာဘာသာရေးလူမျိုးရေးဖိနှိပ်မှုအတွက်ဒီအိန္ဒိယတို့မလေးရှားတို့နှိဆက်ရာနိုင်ငံခြားကိုထွက်ပြေးနေဆက်ကြောပြီးတော့ထွက်ပြေးလာတဲ့ဒုက္ခတွေပဲဖြစ်ပါတယ်။ဒီအမေရိကန်အစိုးရရဲ့ resettlement အစီအစဉ်ကအမေရိကန်ကိုရောက်လာကြတာဖြစ်ပါတယ်။
အချိန်ကအစိုးရတိုက်ခိုက်အင်အားစုဝင်အများပြားလဲ4ဝင်းမြို့မှာနေထိုင်ပါတယ်အသက်ဆယ်နှစ်အရွယ်မှာမိဘတွေနဲ့အတူ4ဝင်းမြို့ကိုပြောင်းရွှေ့ချေချနေထိုင်ခဲ့တဲ့ကောလိပ်ကျောင်းသူတဦးဖြစ်သူမတ်အီခင်ဦးကတော့သူ့ရဲ့ပညာရေးရည်မှန်းချက်ကိုအခုလိုပြောပြပါတယ
်ပညာတက်ထားမှာကိုလို့ချင်တာဥမာဟိုဆရာမလို့ချင်တာအဲ့လိုမျိုးပေါ့နော်ဟိုကိုဖြစ်ချင်တာကိုအရင်ဟိုလုံးလို့ရမလို့ထင်တယ်ဘတ်ဆောင်ဇီဝဗေဒယူထားတာပေါ့နော်ဇီဝဗေဒယူထားဆိုတော့ဆရာဝင်ဖြစ်ချင်လို့ပေါ့နော်ဆရာဝင်လုတ်ပြီးတော့ဟိုစေတနာဝန်ထမ်းအနေနဲ့တောရလေးတွေမှာအဲ့လိုမျိုးမရှိစင်ရတာလည်းအဲ့လိုကူညီတာမျိုးလုပ်ချင်တယ
်အခုခါမှာတော့ American ပြည်ထောင်စုရောက်မြန်မာနယ်ဘွားဥယျာဟာ3သိန်းကျော်လောက်ရှိမယ်လို့ BACI အဖွဲ့က comment ထားပါတယ်ဒီ BACI အဖွဲ့ဟာ Indiana Police မြို့မှာရွှေပြောင်းချစ်ချနေထိုင်သူတွေအတွက်ပညာရေးနဲ့တပ်မွေးဝမ်းကြောင်းပညာရက်တွေသင်ကြားရမှာအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့အနေနဲ့လူ4000ကျော်လောက်ကိုအကူအညီတွေပေးပြီးလဲဖြစ်ပါတယ်ခင်ဗျာ